Israel နဲ့ Hamas တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာ၃လကျော်လာပြီဖြစ်ပြီးစနေနေ့ကလည်း Israel နဲ့ Gaza ကမ်းမြောင်ဒေသကြားကတောင်ပိုင်းနေဆက်တလျှောက်မှာပောက်ကွဲသံတွေကိုကြားနေရပါတယ်။ Israel ဘက်ကအဝေါ်ဆွဲသံတွေကိုလည်းနေဆက်တလျှောက်ကပောက်ကွဲသံတွေနဲ့အတူကြားနေရတာပါ။တောက်ကြနေကတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ ကအစ္စရေးကို Gaza ဒေသရင်းတည်ဆောက်မှုတွေနဲ့ပျက်စီးမှုတွေမဖြစ်အောင်တတ်နိုင်သမျှဆောင်ရွက်ဖို့နဲ့လူမျိုးရုံးတပ်ဖြတ်မှုဆံရဘဲလှုပ်ဆောင်မှုမျိုးဖြစ်ဖြစ်မလုပ်ဖို့အတွက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ပါလက်စတိုင်းပိုင်နယ်အတွင်းစစ်ရေးထိုးစစ်ဆင်မှုတွေကိုအဆုံးသတ်ဖို့အတွက် ICJ ကလည်းအမိန့်ချမှတ်ခဲ့ပြီးအစ္စရေးရဲ့စစ်ပွဲကာလတွင်ကျူးလွန်မှုတွေအတွက်အပြစ်တင်ခဲ့ပါတယ်။ပါလက်စတိုင်းသား26,000ကျော်တည်ဆောက်ခဲ့ရပြီး Gaza ဒေသတထောင်အကြီးအကျယ်ပျက်စီးခဲ့ရတယ်လို့ဒေသခံ85ရာခိုင်နှုန်းနီးပါးလောက်အိုရင်ဆန့်ခွာထွက်ပြေးကြရတဲ့လေးလာနီးပါးကြာနေပြီဖြစ်တဲ့စစ်ပွဲရက်ဆိုင်ပုံနဲ့နိုင်ငံတကာကနေဖိအားတွေပေးနေတာဖြစ်ပါတယ်။အစ္စရေးတောင်ပိုင်းကိုဟာမတ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200လောက်တေဆုံးပြီး250လောက်ဒဇာဂန်ဖြစ်နေအဖမ်းခံရတဲ့အောက်တိုဘာ9ရက်ကစပြီးဂါဇာမှာဟာမတ်စ်တွေထိန်းချုပ်မှုအဆုံးသတ်ဖို့အတွက်အစ္စရေးဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။